ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းတို့ခင်ဗျာဒီကနေ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်မစ္စတာဒက်ရစ်မစ်ချယ်နဲ့တွေ့ခဲ့တယ်လို့ကျွန်တော်တို့ကြားပါတယ်ခင်ဗျာ။ဘာတွေများပြောဆိုဆွေးနွေးပါသလဲခင်ဗျာ
။အဓိကရောဗျာသူကလည်းသူ့သာဝန်ရသူနေတဲ့မိကုန်းကြီးရှိတာပေါ့။ဥပမာကျွန်တော်တို့လွတ်တော်ရဲ့နော်ဒီလွတ်လပ်စွာဆွေးနွေးခဲ့ဘယ်လောက်ရှိတယ်လဲပေါ့။အဲဒီတော့ကျွန်တော်ကရှင်းပြတယ်လေ။ကျွန်တော်တို့ဒီလွတ်တော်မှာဥပဒေကဒီဥပဒေကသတ်မှတ်တတ်ထားတဲ့ဘောင်သွင်းရလေ။ကောင်းလို့လာတော့ဆွေးနွေးဆောင်ရွက်ရှိတယ်။ဒါတော့ဥပဒေဒီဥပဒေအရသူပေးတာပြင်မယ်။နော်လွတ်တော်ကိုယ်စားလှယ်တဦးကြီးရဲ့နော်ဟိုသူယုံကြည်ချက်တို့မှုသူသတိပေါ်မှာတော့မူပြီးတာပေါ့။အဲ့ဒါကိုကျွန်တော်ရှင်းပြခဲ့ပါမယ်။ကျွန်တော်ကတော့သူ့ကိုကျွန်တော်တို့နိုင်ငံရဲ့အကြောင်းလဲဟာတကယ်ကိုဟလာစနစ်တကျဒီမိုကရေစီရှိတဲ့ဘက်ကိုဥပီနေပြီ။အခုပဲရှိတာပေါ့။အမြင်ရပြောရင်တော့ဒီဂရီကတော့ဟုတ်လားဟိုကျွန်တော်တို့ကလည်းသူသူဂျင်မတူမှာပေါ့ဒါတော့ဗမာနိုင်ငံဒီမိုကရေစီအရင်ခုပြောင်းမှုကစနစ်တကျဒီမိုကရေစီခုပြောင်းမှုဆိုရင်ဒါဒီကျွန်တော်တို့ပြည်တွင်းမှာရှိတဲ့ပုဂ္ဂိုလ်တွေကလည်းအချိန်ကောင်းမလို့တိုက်တာမတိုက်တာနော်ဒါကျွန်တော်တို့နားလေတယ်ဒါတော့အဲ့ဒီအချိန်ကောင်းဘဥပဒေဘောင်သွင်းတာအလုံးလုံးနိုင်တဲ့နည်းလမ်းလေးရှာဖို့အခုကအမေရိကန်ဆိုအနေနဲ့ပဲခုလိုဖြည်းဖြည်းစွာမှုကကောင်းတယ်။ဒါတစ်ချိန်ထဲမှာကျွန်တော်တို့အခုကြောင်းလဲလာတဲ့ကြောင်းလဲပုံမှာမူတည်ပြီးတော့နော်အမေရိကန်ဘက်ကပိတ်ဆို့မှုတွေကိုအကုန်လုံးမလုပ်မယုံနိုင်ရင်တော့အတိုင်းအတာတစ်ခုရှိနော်ဒီအကြောင်းလဲရဲ့ရုပ်သေးမှုအဲ့ဒါကျွန်တော်တို့ကိုနော်ကျွန်တော်ရှင်းလင်းပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုနဲ့မြန်မာအစိုးရရဲ့ဆက်ဆံရေးဘယ်လိုအပြောင်းလဲတွေရှိနိုင်မလဲထင်တယ်လဲခင်ဗျာ။
ကျွန်တော်တို့အကောင့်တက်ကိုမျောလိုက်ကြတယ်။ဘာလို့အမေရိကန်ဆိုတာကအဓိကထားတဲ့အချက်ပေါ့ဗျာ။ဥပမာနိုင်ငံရေးကျင်းနမလွတ်ရေးပေါ့၊၎င်းကိစ္စ။ကျွန်တော်တို့ရှင်းပြတယ်။အခုလွတ်တော်ကနေနော်။ကျွန်တော်ဆိုကိုအားလုံး18ရောက်ဆောက်ခံပြီးတော့နော်အခုတမရကြီးကြီးအများပေးပို့ခဲ့တာ။ပေးပို့ဖို့မြစ်တာခါတဲ့ပုဂ္ဂိုလ်ဖြစ်တဲ့လွတ်တော်ဥက္ကဋ္ဌကလည်းအမျိုးသားကာကွယ်ရေးနဲ့လူ့ဆိုရေးကောင်စီဝင်သမလာကြီးသေဝမ်းနဲ့တည်သေးဝင်ကြီးကလည်းအမျိုးသားကာကွယ်နဲ့လူ့ဆိုရေးကောင်စီဝင်။နောက်တော့သမလာကိုယ်ကလည်းလွတ်တော်ကပြင်ရောက်ထားတဲ့သမလာ။နောက်တစ်ယောက်လွတ်တော်ရဲ့ဆန္ဒကိုနော်မချအားခြင်းနော်ဒီရက်ပိုင်လာပိုင်မှာအကောင့်တွေဖော်မယ်အဲ့ဒါတော့ခင်ဗျားတို့သိကြပါ။နောက်နောက်တစ်ခုသူတို့လူလာတဲ့အပြစ်ခရရဆေးကြီးဒါလည်းကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းရေးရမှနိုင်ငံရေးတည်ငြိမ်မှတိုင်းပြည်ဖွံ့ဖြိုးတိုးတက်မှာဟုတ်။ဒါလည်းကျွန်တော်တို့လွတ်တော်ကိုယ်စားလေးပါအတိခရဆိုင်နဲ့ပတ်သက်ပြီးဝင်ကျိုးပန်းပြီးမှာပေါ့။အဲနောက်အဓိကတော့ပေါ့ဗျာ။ကျွန်တော်ဗမာပြည်ရဲ့ပြည်တွင်းမှာနောက်အခုအဆုံးပြပေးနိုင်တဲ့အဓိကနေရာမှာရှိတဲ့နော်။ဟာသမရကြီးနဲ့နောက်အခုကျွန်တော်ဗမာပြည်နိုင်ငံရေးမှာနောက်ကျွန်တော်မြူလာလုံးဆောင်ကြီးရဲ့တမီးဒေါ်ဆန်းစုကြည်တို့ဒါပူးဝင်လင်းလင်းဆွေးနွေးတာပြီ။ဟာလားတိုင်းပြည်ဆိုရဲနော်အပြုတဘောဆောင်နဲ့ပူးပေါင်းမှုတွေလုပ်မယ်။အဲ့ဒီလမ်းကြောင်းကိုပုံပြီးတော့နော်တိုးချက်ဖို့အဲ့ဒီလမ်းကြောင်းတိုင်းကောင်းချက်ဖော်နိုင်ဖို့အဲ့ဒီလိုတဲ့ခါမှာအမေရိကန်ဆိုးရဘက်ကလေနော်ဒါကိုနားလေတော့ပေါ့ဖို့ပေါ့ဗျာကျွန်တော်ရှင်းပြလေအဓိကကတော့ကျွန်တော်တို့ပြောတာကတော့ကျွန်တော်တို့တိုင်းပြည်ကရှင်းရနေတယ်ဗျာကျွန်တော်တို့နိုင်ငံကိုအဲ့ဒီအရာတွေရှင်းနေအကောင်းဆုံးကိုပြောင်းဖို့ဆိုရင်နော်ကျွန်တော်တို့နိုင်ငံမှာအလို့ရအင်အားစု၃စုကဘုံ90မှာလုပ်ဖို့ရှင်နေပြီလို့အမေရိကန်ရုပ်သုံးလူကတတ်မတော်ရဲ့နိုင်ငံရေးပါတီတွေရဲ့တိုင်းနာတွေရဲ့တော့ဒါကျွန်တော်တို့ခုမှတော့ရတယ်မဟုတ်ဘူးကျွန်တော်တို့ကိုယ်တိုင်ဖွဲ့ချုပ်မှာတာဝန်ယူစဉ်ကဒီသဘောထားကိုအသိဉာဏ်ကျွန်တော်တို့ကြီးညာပြီးတော့လုပ်ခဲ့ကြလားကျွန်တော်တို့ရှင်းပြတယ်ဟောသူဘက်ကလည်းသူတို့ဘက်ကရှင်းပြတာပေါ့ဘာလို့ဗမာပြည်ရဲ့သူတွေပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒါသူတို့ဘက်ကအတိအမှတ်ပြုတဲ့ချီးကျူးစကားတွေတော့သူတို့ပြောခဲ့ပြီပေါ့ဗျာအော်အဲ့ဒါကြီးကသူတို့မလေးရသေးတဲ့ပုံမှာသူတို့ချီးကျူးစကားပြောခဲ့ရယ်ဆိုတာအဲ့လားပြောပါလေ။နောက်ကျွန်တော်ကတော့အဲ့ဒီလောက်ကြီးမကဘူး။ကျောင်းလမ်းနဲ့အရှင်းဒီဂရီနဲ့ညီရောဗျာ။ဒါစီဝါရေးပြည်သူမှုရုပ်ပြီးတော့နောက်တစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းလေးကိုပြင်းပြလုပ်ဖို့ပေါ့ဗျာ။အဲ့ဒါကျွန်တော်တို့ပြောခဲ့တယ်။နောက်သူတို့သိရင်လည်းလွတ်တော်တွင်မှာကျွန်တော်ဆောင်ရွက်မှုနဲ့ပတ်သက်တဲ့ဒါတော့သူတို့မင်းနာမသိယူပါဘူး။ထပ်ပြီးသူတို့နေတဲ့မိကုန်းလေးပေါ်မှာလည်းကျွန်တော်ကြည့်ရပါလေကျွန်တော်အကောင်းမဲ့မျောလဲပါလေသူတို့ကလည်းဒီမှာဗျာအခုဖြည့်သွေးဆက်ဆံတဲ့အခါမှာသူတို့သုံးဦးဆက်ဆံခဲ့တယ်ဗျာအစိုးရဘက်ကအမြင် 那苏阿伯个，就苏阿伯个，那顶边去，都是南昌去。就是外头，这个，好了，赵三书记把我，两个一把弟弟，顶边去包的，他来住，好了，南昌没来味道，都都在街上嘛。哎，你今天在哪里路过的啊？好了，你帮我们村子的路路，然后赵三书记也刚到我们那块的，那来去来去比嘛，然后我屋里阳台啊，别在那叫。
然后就那路，我路过南江那个一路的路的，你路嘞，然后他都特别多，人家身上没路就那有几嘞。接着我们还有电话嘞，等你看一下。
OK。